ထိုင်းနိုင်ငံကော့ထောင်အဖမ်းဖြေကျွန်းလို့ခေါ်တဲ့လေကျွန်းမှာပြည်သူ့ရလူငယ်နှုတ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့ထိုင်းတရားရုံးကတည်တံပေးထားတဲ့မြန်မာရှေ့ပြောင်းအလို့သမားလူငယ်နှုတ်ဦးအတွက်အယူခံကိုတရားရုံးကဒီကနေ့ပဲလက်ခံလိုက်ပါတယ်မြန်မာလူငယ်နှုတ်ဦးဖြစ်တဲ့ကိုဝင်းစော်ထွန်းကိုစော်လင်းတို့ရဲ့အမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA ထိုင်းအခြေစိုက်သတင်းတော့မအေးမာကသတင်းပေးပို့ထားတာပဲ
ထိုင်းနိုင်ငံကော့တောင်အပန်းဖြေကျွန်းလို့ခေါ်တဲ့လေကျွန်းမှာပြည်ရှာလူငယ်နှစ်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့မြန်မာနိုင်ငံသားရှစ်ပြောင်းလုပ်သားနှစ်ဦးကိုထိုင်းတရားရုံးကပြီးခဲ့တဲ့ဒီဇင်ဘာလ24ရက်နေ့ကတည်တံချမှတ်လိုက်ပြီးတဲ့နောက်မှာတော့သူတို့အတွက်အယူခံကိုတလားချင်းလိုက်ရက်တိုးပေးဖို့တောင်းဆိုခဲ့ရမှာ9လမြောက်အဖြစ်ထိုင်းအယူခံတရားရုံးကနေခွင့်ပြုပေးခဲ့တာပါဒါပေမဲ့ဒါဟာနောက်ဆုံးချက်တိုးပေးဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုပြီးအယူခံတရားရုံးကလည်းပြောဆိုထားပါတယ်အခုအခါမှာတော့အယူခံတရားရုံးကနေပြန်လည်စစ်ဆေးဖို့အတွက်လက်ခံလိုက်ပြီဖြစ်တယ်ဆိုပြီးတရားခဏရဲ့အကျိုးဆောင်ရှိနေဥအောင်မျိုးတန်းကပြောပါတယ
်အဓိကကတော့အန်ကေတုအယူခံမှာစာမျက်နှာ200ကျော်မှာအမှုအပြင်မှာတောက်လျှောက်ဆစ်လာတဲ့ထိုင်းရှင်နေများကောင်စီရဲ့တွင်ရင်းချက်နောက်တစ်ခါမြန်မာနိုင်ငံကအမိပြီးတော့ဖွဲ့စည်းပေးထားတဲ့ဥပဒေအရာရှိပေါ့လေဥပဒေအရာရှိများရဲ့အကြံပေးချက်နဲ့နောက်တစ်ခါမှုခင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားမှုခင်းဟိုပညာရှင်တွေရဲ့အကြံပေးချက်တွေပေါင်းမှုရေးထားတာပါရေးထားတာဘာဖြစ်လို့ဒီလိုရေးထားရလဲဆိုလို့ရှိရင်ဒီအမှုနဲ့ပတ်သက်လို့ထင်သာမြင်သာရှိတဲ့အချက်တွေကိုအဓိကထားပြီးတော့ရေးထားတာချင်းဖြစ်ပါတယ်အယူခံလျှောက်လာမှာရေးသားတင်ပြတဲ့ကမှုဒါအငယ်လို့အနေနဲ့အမှုတွဲနဲ့ပတ်သက်လို့အယူခံမှာလုံးဝညာနှုန်းပြီးလက်ခံလိမ့်မယ်လို့လည်းညွှန်လင်းခဲ့တာဖြစ်ပါတယ
်အယူခံတရားရုံးကနေဘလို့ဆုံးဖြတ်တယ်လဲဆိုတာမူတည်ပြီးဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့လည်းတရားခဏရဲ့အကျိုးဆောင်ရှိနေဦးအောင်မျိုးတန်းကပြောပါတယ်
။တုံ့နှမယ်ဆိုတာကအမှုပဲအန်ကေတို့တင်ထားတဲ့အယူခံကစာမျက်နှာ200ကျော်ရှိပါတယ်။ဒီစာမျက်နှာ200ကျော်မှာဒီပမာပါတဲ့တက်တီဒီကိုပဲအရေးကြီးတာပြန်လည်တုံ့နှပ်ဖို့ရှိမလား။ဒါမှမဟုတ်အရေးကြီးတဲ့တက်တီကထောက်ထားတင်ပြဖို့ရှိမလား။အရေးကြီးတဲ့ DNA ပတ်သက်တရားမှာပြန်ပြီးတော့ဟိုသုံးတက်စစ်ဆေးဖို့လိုမလားဆိုတာကတော့နောက်အယူခံတရားရုံးကတရားသူကြီးအဖွဲ့ရဲ့ဟိုသုံးတက်ချက်ပေါ်မူတည်ပါတယ်။အဲ့ဒီကထွက်လာမယ်အမေကိုအငယ်လို့ဆောင်ပြီးတော့ဆက်လက်ဆောင်ရွက်ဖို့ရှိပါတယ
်။မြန်မာရှေ့ပြောင်းလို့တမခန့်မှန်းချီ4000လောက်အလုပ်လုပ်ကန်နေတဲ့လက်ကျောမှာ2014ခုနှစ်စက်တင်ဘာလ15ရက်နေ့ကလူတက်မှုဖြစ်ပွားခဲ့ပြီးရက်ပိုင်းအတွင်းမှာပဲဖမ်းဆီးခံခဲ့ရတဲ့မြန်မာလူငယ်2ယောက်ကတော့တပ်ဖြတ်မှုကျူးလွန်ကြောင်းအစောပိုင်းမှာဝန်ခံပြောဆိုခဲ့ပေမဲ့နောက်ပိုင်းမှာတော့ရဲတွေရဲ့နှိပ်စက်မှုကြောင့်ဖြောင့်ချက်ပေးခဲ့ရတာဖြစ်တဲ့အကြောင်းတရားရုံးမှာထွက်ဆိုထားတာပါ2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူတက်မှုနဲ့တရားဆက်ဆုခံရတဲ့မြန်မာလူငယ်တဦးကိုတော့တနှစ်ကျော်ကြာထိုင်းနိုင်ငံကော်စမွေအကျဉ်းထောင်မှာဖမ်းဆီးထားပြီးအခုနောက်ဆုံးတရားရုံးကနေအမှုခွနမှုနဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာထိမ့်သိမ်းထားပါတယ်။သူတို့လူမျိုးရေးနဲ့တရားမျှတစွာစီရင်နိုင်ရေးအတွက်မြန်မာနိုင်ငံတဝန်ဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါ။မေလ23ရက်နေ့မှာတော့သူတို့ရဲ့အယူခံကိုတရားရုံးကနေဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်ရှင်။